Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်မတ်လ31ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချက်မြေကြပါစီရှင်ကျမကတင်ကြီးထိုက်ပ
ါကျမဧသနာကြပါရှင်အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေလေ့ကျင့်မှုပြုလုပ်တာကိုတုံ့ပြန်တယ်ဆိုတာထင်ရှားတဲ့အလုပ်ရဖြစ်နေမြောက်ကိုရီးယားဟာတောင်ကိုရီးယားရေပြင်တွေကိုလက်နက်ကြီးတွေနဲ့ပစ်ခဲ့ပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့ကြီးတွေကဝန်ထမ်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာသမ္မတဦးသိန်းစိန်နဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့တဲ့အကြောင်းအတွေ့အမှုချုပ်ရဲ့ရုံးကကြေညာချက်ထုတ်ပြန်ပါတယ်ဒီလိုဒေတာရင်းသတင်းတွေပါဝင်နိုင်ငံတကာသတင်းတွေကိုတည်ညံ့နေကြရပါမယ်မသိင်ကြီးထိုက်ရေ
ကောင်းပါပြီရှင်သတင်းတွေကြေညာပြီးမှာတော့ပြည်လုံးချွတ်သကောင်စင်းကောက်ယူမှုဒုတိယနေ့အခြေအနေတွေကိုအရေးဆုံးတင်ပြပေးမှာပ
ါမောင်တော့မှာသကောင်စင်းကောက်မဲ့လူတွေကရောက်လာတယ်သကောင်စင်းစီမဲ့လူတွေကအော်ရူဟင်ဂျာလို့မရေခိုင်မှုတို့ကအတင်းရတော့ဘန်ဂလီပဲရေခိုင်တဲ့တို့တောင်မဲ့လူတွေက
မောင်တော့ဒေတာကန်တူရဲ့ပြောကြားချက်ပါရှင်နောက်အခြေခံဥပဒေပြင်ဆင်ရေးရန်ကုန်မြို့မှာဆန္ဒပြပွဲဖြစ်ပွားခဲ့တဲ့အကြောင်းအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့ဆန္ဒပြတပိတ်စခန်းနှစ်ခုအကြောင်းတွေကိုလည်းအခုညနေခင်းမှာနှာစင်ချရပါမယ်အခုအရေးဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါရှင်
အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေလေ့ကျင့်မှုပြုလုပ်တာကိုတုံ့ပြန်တယ်ဆိုတာထင်ရှားတဲ့လောက်ရဖြစ်နေမြောက်ကိုရီးယားဟာတောင်ကိုရီးယားရေပြင်တွေကိုလက်နက်ကြီးတွေနဲ့ပစ်ခဲ့ပါတယ်။တောင်ကိုရီးယားကလည်းအချိန်မဆိုင်မဲနဲ့မြောက်ကိုရီးယားရေပြင်တွေကိုလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခဲ့တာပါ။အနောက်ဘက်ပင်လယ်နေကြားစီးတစ်လျှောက်ဘဲကုန်းမြေကမှသွားမထီပဲနဲ့ဒဏ်ရာရရှိမှုလည်းမရှိဘူးလို့အရာရှိတွေကပြောပါတယ်။တိထားတဲ့အနေနဲ့ပဲနေဆက်ကျွန်းတွေမှာနေထိုင်တဲ့တချို့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကဆိုပါတယ်။မြောက်ကိုရီးယားဟာအခုသတင်းပတ်တွေအတွင်းမှာချိန်ညောက်ပြောဆိုမှုတွေပိုလှုပ်လာပြီးတော့ကိုရီးယားကျွန်းဆွယ်အရှိဘက်ကန်လွန်ပင်လယ်ပြင်ထဲမှာရော့ကက်ဒုံးကြီးတွေပယ်ရင်းတဲ့ဒုံးရင်တွေနဲ့ဇက်တိုက်ပစ်ခတ်နေတာပါ။မြောက်ကိုရီးယားကလက်တလောပြုတ်လုခဲ့တဲ့ပယ်ရင်းတဲ့ဒုံးကြီးစံတပ်ပြစ်ခတ်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရှုတ်ချလိုက်ပြီးတဲ့နောက်မှာတော့မြောက်ကိုရီးယားကသူ့အဆိုနျူကလ িয়ার စံတပ်မှုပုံစံအသစ်ပြုလုပ်သွားမယ်လို့တင်းငွေတွေကပဲချိန်ချောက်သွားခဲ့ပါတယ်
။ဟဲဂုတ်지력을더욱강화하기위한새로운형태의핵시험도배제되지않을것이다
သူတို့ရဲ့နျူကလ িয়ার လက်နက်နဲ့အဟန်တားကိုစွန့်ရင်မြင့်တင်မှုစံတပ်မှုပုံစံအသစ်ပြုလုပ်မှာဖြစ်ကြောင်းအမေရိကန်ပြည်အောင်စုအနေနဲ့ဒါကိုစိတ်ထဲမှာမှတ်ထားပြီးတော့ဘာမှအလင်းစလို့မလုပ်ဖို့ဒါမှမဟုတ်ရင်တော့ဘယ်သူမှမလိုလားတဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ကို KRT အစိုးရရုပ်သံမှာဖတ်ပြသွားတာပါအဟံဒါဖြစ်စေတဲ့နျူကလ িয়ার လက်နက်စံတပ်မှုမျိုးစုံနဲ့ထပ်ပြီးတော့လှုပ်သွားမယ်လို့ကြေညာချက်မှာပြောထားပါတယ်ရှင်
ပြောင်းဆုံးနေတဲ့မလေးရှားလေရင်ရှာဖွေရင်းမှာဩစတြေးလျရီဒတ်သင်းမောဟာလေမောင်းသူမဲ့အမေရိကန်ရင်ငုတ်သင်းမောနဲ့လေရင်ရဲ့ black box ရှာဖွေရေးလုပ်နေတဲ့ဒီရင်ငုတ်သင်းမောနဲ့အတူပူပေါင်းရှာဖွေရေးတွေဆောင်ရွက်နေပြီဖြစ်ပါတယ် Ocean Sea လို့အမည်ရတဲ့အဲ့ဒီရီဒတ်သင်းမောဟာဩစတြေးလျကျွန်းအနောက်ဘက်သမုဒ္ဒရာထဲမှာရှာဖွေရေးလုပ်ငန်းတွေလုပ်ကန်နေတဲ့အခြားလေရင်6စင်းနဲ့သင်းမော8စင်းတို့နဲ့အတူဒီကနေ့တနင်္လာနေ့မှာပဲသူရဲ့နိုင်ငံကနေစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ပျောက်ဆုံးနေတဲ့ Boeing 777မလေးရှားလေယာဉ်ကိုရှာဖွေနေကြတာအခုဆိုရင်သတင်းပတ်၄ဘတ်ကျော်လာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လေယာဉ်ကိုတကယ်ပျောက်ဆုံးသွားတဲ့နောက်ဆုံးနေရာအတိအကျကိုတော့ရှာဖွေနိုင်ခြင်းမရှိကြသေးပါဘူး။ Australia ရေဒါသင်းမောဖြစ်တဲ့ Ocean Sea ဟာအများကအာယုံဆိုင်ရှာဖွေနေတဲ့ပင်လယ်ပြင်နေရာကိုရောက်ရှိသွားဖို့မကြာခင်မှာရောက်ရှိသွားတော့မှာဖြစ်ပါတယ
်ရခိုင်ပြည်နယ်စစ်တွေမြို့မှာကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့ကြီးတွေကဝန်ထမ်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတမရဦးသိန်းစိန်နဲ့မတ်လ30ရက်နေ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာအစိုးရအနေနဲ့နိုင်ငံတကာအဖွဲ့ကြီးတွေကဝန်ထမ်းတွေရဲ့လုံခြုံရေးကိုတောင်ဝင်နဲ့အညီလိုင်းနာဆောင်ရွက်ပေးဖို့နဲ့အဲ့ဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလည်းတည်ဆဲသဘောတူညီချက်တွေနဲ့အညီကာကွယ်စောင့်ရှောက်ပေးဖို့အတွင်းမှုချုပ်ကတောင်းဆိုခဲ့ပါတယ် မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲရေးတွေကိုထိခိုက်စေမဲ့လုပ်ရက်ကိုလှုံ့ဆော်သူတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတာမျိုးမဖြစ်စေသင့်တဲ့အကြောင်းနဲ့အရသာအလုံးကိုအကာအကွယ်ပေးပြီးတော့တရားဥပဒေကိုလေးစားလိုက်နာဖို့အတွက်လည်းအဲ့ဒီတယ်လီဖုန်းနဲ့ပြောဆိုမှုတွေမှာတောင်းဆိုခဲ့ပါတယ်စစ်တွေပြည်ပခအတွေ့အာဏာပိုင်တွေဘက်ကလက်ရှိအခြေအနေထိဆောင်ရွက်ချက်တွေပေါ်မှာကြိုးဆိုကြောင်းနဲ့အတွင်းမှုချုပ်ဘန်ကီမွန်ကထည့်သွင်းပြောဆိုသွားကြောင်းကြေညာချက်မှာဖော်ပြထားတာပါရခိုင်ပြည်နယ်တွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေမှုနဲ့လူခွေအခြေအနေပေါ်စိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကုလသမဂ္ဂနဲ့တခြားအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအဲ့ဒီဒေသမှာအင်အားကောင်းစွာတည်ရှိနေရေးအတွက်အစိုးရအနေနဲ့ဆောင်ရွက်တင်ကြောင်းတောင်းဆိုခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့သကောင်းစင်ကောက်ယူမှုပေါ်မှာမတူညီတဲ့လူမျိုးစုတွေကြားစိုးရိမ်မှုတွေရှိနေတာကြောင့်အခုလိုမျိုးအရေးကြီးတဲ့ကိစ္စမျိုးကိုငြင်းငြင်းစွာနဲ့ယုံကြည်တဲ့ကံတွယ်မှုမျိုးဖြစ်အောင်သတိထားဆောင်ရွက်ဖို့အတွင်းမှုချုပ်ကထည့်သွင်းပြောသွားခဲ့ပါတယ်ရခိုင်ပြည်နယ်ပါဝင်မြန်မာတော်ဝမ်းမှာကောက်ယူနေတဲ့သကောင်းစင်ဟာနိုင်ငံတကာကသတ်မှတ်ထားတဲ့ဤပညာပိုင်းနဲ့လူခွေရေးဆိုင်ရာစံချိန်စံညွန့်တွေနဲ့ကိုက်ညီမှုရှိအောင်လို့လှုပ်ဆောင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်ဒီကောင်းကျုံအနေနဲ့တော့မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအပြုသဘောဆောင်တဲ့ဘက်ကကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ပံ့ပိုးပေးသွားမှာဖြစ်တဲ့အကြောင်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကထည့်သွင်းပြောဆိုသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။နိုင်ငံတော်သစ္စာဖောက်မှုအကြံ၅ချက်နဲ့တရားစွဲခံရတဲ့ပါကစ္စတန်စစ်ကောင်းဆောင်ဟောင်းဘာဘက်မူရှရက်ဖ်ရဲ့အမှုကိုအစ္စလာမဘတ်မြို့အထူးတရားရုံးမှဒီကနေ့စတင်စစ်ဆေးရမှာမစ္စတာမူရှရက်ဖ်ကတော့သူ့မှာအပြစ်မရှိကြောင်းညင်းဆိုလိုက်ပါတယ်။သူဟာတစ္ဆာပေါင်းမဟုတ်ဘူးလို့တရားခွင်အတွင်းမစ္စတာမူရှရက်ဖ်ကညင်းဆိုလိုက်ပြီးသူ့အစိုးရသက်တမ်းတွင်ပါကစ္စတန်ရဲ့အောင်မြင်မှုရှိခဲ့တာတွေကိုဇောင်းပေးပြောဆိုသွားခဲ့ပါတယ်။2009ခုနှစ်တုန်းကဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းပြီးအရေးပေါ်အမိတ်ကြီးညာကအငင်းပွားဝေရသူ့အစိုးရတတန်တိုးချဲ့ခဲ့မှုအတွက်မစ္စတာမူရှရက်ဖ်ကိုနိုင်ငံတော်တစ္ဆာဖောက်မှုဆိုပြီးဆွဆွဲခဲ့တာဖြစ်ပါတယ်ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်တော့အသက်80အရွယ်မစ္စတာမူရှရက်ဖ်ဟာတည်တံ့ကြခံဝေရရှိနေပါတယ်ဝန်ကြီးချုပ်ဟောင်းနဝါရှရက်ဖ်ကိုဖယ်ရှားပြီးမစ္စတာမူရှရက်ဖ်1999ခုနှစ်မှာအာဏာသိမ်းခဲ့တာဖြစ်ပါတယ်2008ခုနှစ်မှာတော့မစ္စတာမူရှရက်ဖ်ဟာအာနာကနေအနားယူပြီးလအနှင်းငယ်ကြမှာပြည်ပမှာထွက်ခွာနေထိုင်ခဲ့ပါတယ
်။ VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရုရှားဝန်ကြီးချုပ်ဒမစ်ထရီမက်ဒ်ဗက်ဒက်ဖ်ဟာခရီးမီးယားဒေသကိုရောက်ရှိနေပြီးတော့ဒီလအစောပိုင်းမှာခရီးမီးယားကိုယူကရိန်းစီကသိမ်းယူလိုက်ပြီးကတည်းကရုရှားရဲ့အဆင်အမြင့်ဆုံးအရာရှိအဲ့ဒီဒေသကိုသွားရောက်တာဖြစ်ပါတယ်။သူ့ရဲ့အဆိုခရီးမီးယားကျွန်းဆွယ်ဖွံ့ဖြိုးရေးအတွက်ပြုလုပ်မဲ့အစည်းအဝေးတက်ရောက်ဖို့ရုရှားအရာရှိကိုယ်စားလှယ်အဖွဲ့ကိုဥဆောင်ပြီးတော့လာရောက်တာဖြစ်တယ်လို့မစ္စတာမက်ဒ်ဗက်ဒက်ဖ်ကပြောပါတယ်။ခရီးမီးယားဒေသမှာအထူးစီးပွားရေးဆောင်ဖန်တီးပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်အခွန်နှုံထားနေနေစီမင်းရိုးရိုးရှင်းရှင်းပြုလုပ်ပေးထားမယ်လို့ဝန်ကြီးချုပ်ဒမစ်ထရီမက်ဒ်ဗက်ဒက်ဖ်ကကတိပေးထားပါတယ်။အဲ့ဒီဒေသမှာလစာနဲ့ပင်စင်ကိုလည်းတိုးမြှင့်ပေးမယ်လို့မစ္စတာမက်ဒ်ဗက်ဒက်ဖ်ကပြောသွားတာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းနယ်စပ်တစ်လျှောက်ထောင်ထောင်ချီချထားတဲ့ရုရှားတပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတောင်းဆိုသွားပြီးနောက်တစ်ရက်ဒီကနေ့တနင်္လာနေ့မှာပဲအခုလိုမျိုးမစ္စတာမက်ဒ်ဗက်ဒက်ဖ်အစည်းအဝေးခေါ်ယူတာဖြစ်ပါတယ်။ရုရှားတပ်တွေကြောင့်ယူကရိန်းမှာအထိတ်အလန့်ဖြစ်နေစေရပြီးတော့တန်တမန်ရေးအတွက်လည်းအကျိုးမရှိစေဘူးလို့မစ္စတာကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကိုမနေ့ကပြင်သစ်နိုင်ငံပါရီမြို့တော်မှာပြောသွားခဲ့ပါတယ်ရှင်။
သူနဲ့သူပါတီကိုအကျင့်ပြက်လက်စားနေတယ်လို့ဆွဆွဲတဲ့နိုင်ငံရေးပြိုင်ဘက်တွေဟာတူညီတဲ့တန်ဖိုးကိုပြန်ပြီးပေးဆက်ကြရမှာဖြစ်တယ်လို့တူရကီဝန်ကြီးချုပ်တိုင်ယစ်အာဂူဒန်ကသတိပေးပြောကြားပါတယ်။ထောင်ချီတဲ့ထောက်ခံသူတွေကိုအန်ကာရာမြို့မှာတနင်္ဂနွေနေ့ကမိခွန်းပြောကြားစဉ်အဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။အစိုးရအရာရှိကြီးတူဦးရဲ့အကျင့်ပြက်လက်စားမှုနဲ့ပတ်သက်တဲ့ဗီဒီယိုဖိုင်တစ်ခုအင်တာနက်ပေါ်ပြန့်နှံ့ခဲ့ပြီးတဲ့နောက်တူရကီနိုင်ငံတွင် YouTube ဖမ်းယူကြည့်ရှုခွင့်ကိုတူရကီအစိုးရကတားမြစ်ခဲ့ပြီးရပိုင်းအတွင်းမှာပဲဝေဖန်ပစ်တင်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။နေမျိုးရွေးကောက်ပွဲတွေမှာအနိုင်ရနေတာကသူ့အုပ်ချုပ်မှုပေါ်လူလူသဘောထားဆန္ဒခံယူပွဲလှုပ်လိုက်တယ်လို့ဖြစ်တယ်လို့မစ္စတာ 아른거가 뼈수라이바리.
예니 투르키에는 이끼다르 카달 밀레티 쿠샥타얀 비르 무할레페테 히티야지 와.
아쿠로 칼라 투르키 나이간 마 소야 트리에 루묘 비두고 쌍샤메 따이칸데디 폴라부 로바레 타임비 드웨마 쾌자 쓰산무리 세원 꽌뻬야 무리 피앙 트위토 먀뻬메 따이칸 묘고 투르키 나이간 가 말로진 마부 89 탄도 비두리 고자 뾰소 뻬메 따이칸 묘고 다 로진 나바루 투르키 원지족 아구단 뾰소 따라바 아소바인 톱폴라레 유이콥웨 얀라디마로 원지족 아구단예 떼야 먀따 예네 토떼이 파티가 메비두리의 45 야간 누니바 안안야 시니지마 아타이칸 파티 피데 리퍼블리칸 비두 파티가 로 25 야간 농라우다 안안야 시니바레 투르키 나이간 도환가 메용니마 탄데야 피세야리 시니데 트웨 요옌 산캇 피야가 마니가 산나 메베웨 트윈 시리아 네잔나마 루 10우 테송게 야바레
တဲ့ နိုင်ငံပါရမျိုးတော်မှာပထမဆုံးအမျိုးသမီးမျိုးတော်ဝင်ရွေးခံလိုက်ရပြီမယ်လေသူ့ရဲ့လက်ရှိအာဏာရဆိုရှယ်လစ်ပါတီကတော့ဒေသနာရရွေးကောက်ပွဲတွေမှာဒုတိယအကြိမ်ရှုံးနိမ်ခဲ့ရပါတယ်စပိန်ဇာတီအန်နာဟီလ်ဒါဂိုဟာပြင်သစ်မျိုးတော်ရဲ့အမြင့်ဆုံးယာရုအတွေပြိုင်ဘက်သမယိုးကျဝါဒီတွေကိုအနိုင်ရလိုက်တာပါမစ်ဟီလ်ဒါဂိုဟာယာရုကနေထွက်သွားတော့မယ်မျိုးတော်ဝင်ဗက်ထရန်ဒလန်နွေ တွက်သူအနိုင်ရလာတာဖြစ်ပါရဲ့ရှင
်လူသားတွေရဲ့ပြုကျင့်မှုကြောင့်ကမ္ဘာရာသီဥတုပြောင်းလဲဖြစ်လာနေတယ်လို့ကုလသမဂ္ဂဆွေးနွေးပွဲမှာဟောပြောသူတွေကပြောဆိုလိုက်ပြီးကမ္ဘာတိုက်ကြီးတွေနဲ့သမုဒ္ဒရာတွေကိုရိုက်ခတ်မှုကြီးမားနေတယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုမအေးတန်တာကြောင့်လည်းကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်ရခိုင်ပြည်နယ်အတွင်းသကောင်စင်းကောက်ယူရာမှာရိုဟင်ဂျာဆိုတဲ့အမည်ကိုထည့်သွင်းခွင့်မပြုတာကြောင့်ဘူးသီးတော်မောင်နှောဒေတာအတွင်းကကြေးရွာအများစုမှာသကောင်စင်းကောက်ယူလို့မရဖြစ်နေပါတယ်ဒီလိုသကောင်စင်းကောက်ယူရာကိုငင်းဆန်တာတွေရှိပေမဲ့အခြေအနေကတည်တည်ငြိမ်ငြိမ်ပဲရှိနေတယ်လို့မောင်တော်ခရရဲမှုကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့230ကာလမှာပထမဆုံးအကြိမ်ဖြစ်သကောင်စင်းပြန်လဲကောက်ယူတာတွေကိုဒီလ30ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအဲ့ဒီနေ့မှာပဲရခိုင်ပြည်နယ်အတွင်းသကောင်စင်းကောက်ယူရာမှာရိုဟင်ဂျာအမျိုးကိုထည့်သွင်းကောက်ယူခွင့်မပြုကြောင်းအစိုးရကတရားဝင်သတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့တာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ကကြေးရွာတချို့ကသကောင်စင်းကောက်ယူတာကိုလက်မခံခဲ့ကြကြောင်းဒေသခံတအူးကပြောပါတယ်
။မောင်တော်မှာသကောင်စင်းကောက်မဲ့လူတွေကရောက်လာတဲ့သကောင်စင်းစီမဲ့လူတွေကအော်ရူဟင်ဂျာလို့မငဲခိုင်းမှုတို့ကအထင်ကတော့ဘန်ဂလီပဲရေးခိုင်းတဲ့တို့တောင်မဲ့လူတွေကဒေသခံလူတွေကအဲလူရင်းဂျာလို့ရေးပေးရင်အစ်ကမဲ့မဟုတ်ရင်အစ်မခင်မှုအဲ့လိုတို့ရလို့ပြောတယ်ဆိုတော့ဘာမှမစီမဲ့တို့ပြင်သွားတာပေါ့
ဘူတီတောင်မောင်တော်ဒေတာမှာဒီလိုသကောင်စင်းကောက်ယူတာကိုလက်မခံတဲ့ကြေးရွာအနည်းဆုံး100ကျော်လောက်ရှိမယ်လို့သူကခန့်မှန်းပါတယ်။မောင်တော်မျိုးနယ်ကရခိုင်ဒေတာကန်တဦးကတော့ရခိုင်တိုင်းရင်းသားကြေးရွာတွေမှာသကောင်စင်းကောက်ယူတာတွေရှိတယ်လို့ပြောပါတယ
်။ဟုတ်ကဲ့ကကျွန်တော်ဒီမနေ့ကဒီဘင်္ဂလီတီရော်တွေကိုဝင်တဲ့အချိန်မှာသူတို့ကလူညာသူတို့ခြေပေါ်တောင်းလို့မကောက်ခဲ့ပါဘူးသူတို့ကလည်းသူတို့မလည်းအဲ့လိုပေါ့သူတို့ကဒီဝင်ကြဆင်းမယ်သူတို့အဲ့လိုပြောတယ်ကြားနေရတယ်သူရတော့ဘာလို့မောင်တော်မြောက်ပိုင်းဖက်မှာတောင်းနေကြပါလဲခိုင်ရော်တွေကိုအဲ့ဒါတတိယတော့ညနေတော်မှအတင်းလာနေတယ
်မောင်တော်ခရိုင်ရဲမှုကြီးဥွှေတန်းကတော့အခုလိုသကောင်စင်းကောက်ယူတာကိုလက်မခံတာတွေရှိပေမဲ့ဒေတာတွင်းမှာအကြမ်းဖက်တိုက်ခိုက်တာတွေတော့မရှိကြောင်းအခုလိုပြောပါတယ
်သူတို့တချို့ကလည်းအကောက်မခံတာလည်းရှိတယ်ဒါသူတို့ကမဖြစ်ဆိုနိုင်ဘူးပေါ့နော်အဲ့လိုလည်းရှိတယ်ရောင်းကြလို့ဖြေတာလည်းရှိတယ်ဒီလိုလည်းအမြင့်ပေါ့ပြောရစံကတည်းကဒါလို့ဝိုင်းနာဒီရောရောမရှိပါဘူးဗျာ
ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေစုစည်းထားတဲ့ရခိုင်ပြည်သူများပူးပေါင်းဆောင်ရွက်ရေးကိုရဲအဖွဲ့ကတာဝန်ရှိသူတဦးကတော့မောင်တော်မျိုးနယ်ရေနောက်ငါးတကျွော်အုပ်စုမှာရိုဟင်ဂျာလို့ပြောတာကြောင့်ယောက်သား2ဦးကိုထိတ်တုံးခတ်ချုံတောင်ပြီးရိုက်နှက်တာမြေမုံမျိုးနယ်အတွင်းကဒုက္ခသည်စခန်းမှာဘင်္ဂလီလို့မဖြစ်ရင်ရိတ်ခဖြတ်မယ်လို့အာဏာပိုင်အဖွဲ့တွေကချင်းချောက်တာတွေရှိနေကြောင်းဆွဆွဲပြောဆိုတာတွေရှိပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူးလွန်ခဲ့တဲ့ရက်တွေအတွင်းကတော့ရခိုင်မျိုးသားတွေကသကောင်စင်းကောက်ယူရာမှာရိုဟင်ဂျာဆိုတဲ့အမည်ကိုမထည့်သွင်းဖို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုခြင်းနဲ့ပတ်သက်ပြီးအစိုးရကတရားဝင်သတင်းထုတ်ပြန်တာမရှိခဲ့တာကြောင့်သကောင်စင်းကောက်ယူတာကိုသဘိမ့်မောက်ခဲ့ပါတယ်။ ဒီလ30ရက်နေ့မှာအစိုးရကရိုဟင်ဂျာအသုံးအနှုန်းကိုလက်မခံကြောင်းတရားဝင်စာထုတ်ပြန်ခဲ့တဲ့နောက်ရခိုင်အမျိုးသားတွေကဒကောင်စင်းကောက်ယူမှုတပိတ်မောက်တာကိုရပ်ဆိုင်းခဲ့ပါတယ
်။တော်ရရှိမြတ်ခင်ဗျာ။မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့တကောင်စင်းကောက်ယူမှုတွေကိုမတ်လ30ရက်နေ့တနင်္ဂနွေနေ့မှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။တိုင်းရင်းသားနဲ့လူမျိုးစုငယ်ပေါင်းတရားကျော်ရှိတဲ့အတွက်လဲတကောင်စင်းကောက်ယူမှုမှာလူမျိုးစုသတ်မှတ်ရေးလူမျိုးစုတစ်ခုအောက်ကိုတခြားလူမျိုးစုငယ်တစ်ခုထည့်သွင်းခြင်းစတဲ့ကိစ္စတွေမှာအယူဆအမျိုးမျိုးဖြစ်ပေါ်နေတဲ့အကြောင်းတွေလဲသောရရှင်တွေကြားသိနေရပြီဖြစ်ပါတယ်။ဧပြီလ10ရက်နေ့ထိကောက်ယူမှာမို့တကောင်စင်းကောက်ယူမှုပြီးသမျှသောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာ။ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555နဲ့ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တိုရှင်းရေးသားပြီးတော့MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။မနေ့ကအင်ကာနီည9နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များကိုဖိတ်ခေါ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကမြန်မာပြည်အနှံ့အပြားဆန္ဒပြတောင်းဆိုနေကြတာမှာဒီကနေ့မှာတော့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်အတွင်းမှာတက်ကြွလှုပ်ရှားသူ900နီးပါးချီတက်ဆန္ဒပြခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဥပဒေအတိုင်းလွှတ်တော်တွင်ဆောင်ရွက်ချက်တွေဟာလက်ရှိအခြေအနေမှာအားရချိနှက်စရာမရှိဘူးလို့လဲဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းသူတွေကယူဆနေကြတာဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ရန်ကုန်ရုံးခွဲကကိုသားညုံကစုံစမ်းမေးမြန်းထားပါတယ်ရှင
်။စံကြောင်းမြို့မှာဒီကနေ့လှုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြပွဲမှာနိုင်ငံရေးကျင်းသားဟောင်းတွေဥဆောင်တဲ့တက်ကြွလှုပ်ရှားသူ900လောက်ပါပြီးတော့စံကြောင်းမြို့နယ်အတွင်းနေရာအတော်များများကိုဒီညနေပိုင်းမှာချီတက်ဆန္ဒပြခဲ့ကြတာပါ။စနပြပွဲလုပ်ဖို့အတွက်ဒီတက်ဆိုင်ရာကိုကြိုတင်ခွင့်ပြုချက်တောင်းခံပြီးတော့တက်ဆိုင်ရာကလူ200ပဲခွင့်ပြုခဲ့ပေမဲ့အခုဒီစနပြတော့လူ900ကျော်ခဲ့ပါတယ်။ဒါပေမဲ့လည်းတက်ဆိုင်ရာအာဏာပိုင်ဘက်ကတစုံတရာတားဆီးတာမျိုးတော့မရှိခဲ့ပါဘူး။ဒီမတိုင်ခင်ရက်တွေကလည်းဖွဲ့စည်းပုံပြစီစနပြမှုတွေဟာမြန်မာနိုင်ငံနေရာအတော်များများမှာနေ့စဉ်လိုလိုဖြစ်နေတာပါ။အခုလိုဆန္ဒပြမှုတွေကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွင်ဆောင်ရွက်မှုတွေကိုဖိအားသဘောဖြစ်စေလိမ့်မယ်လို့ဆန္ဒပြသူချုပ်ကမျှော်လင့်ထားပါတယ်။ဒီကနေ့ဆန္ဒပြသူတူဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းကိုကျော်ဆန်းကလည်းဒီဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြသူတွေရဲ့သဘောထားကိုသူတို့လေးစားဆောင်ရွက်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်
။ဒါတိုင်းပြည်တကယ်ကောင်းဖို့ဒီဥတွေတွေပြင်ဖို့လိုအပ်တယ်ဆိုရင်တော့ဒီဥတွေတွေကိုပြုပြင်ပေးတာအကောင်းဆုံးပေါ့နော်။တိုင်းပြည်အတွက်ကောအားလုံးအတွက်ပေါ့နော်။တကယ်လို့ဒီအစဉ်ကူးပြောင်းရေးကာလမှာကျွန်တော်တို့နိုင်ငံဒီမိုကရေစီဘက်ကိုဥတည်ပြီးလို့ဆောင်နေတယ်ဆိုလို့ရှိရင်လည်းပြည်သူလူထုကနေပြီးတော့မကြိုက်တဲ့ပြည်သူလူထုမလိုလားအပ်တဲ့ဒီဖွဲ့စည်းပုံဥပဒေတွေကိုတော့ပြင်ပေးရမယ်လို့ကျွန်တော်တို့ကလည်းယုံကြည်တယ်ခင်ဗျာပြင်ပေးလိုက်မယ်လို့တော့
ဖွဲ့စည်းပုံပစ္စည်းကိစ္စရပ်အတွက်မြို့သားတမူစီဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူဖွဲ့စည်းတို့ကြားမှာတွေ့ဆုံညှိနှိုင်းပြီးတဲ့နောက်ပိုင်းဒီဖွဲ့စည်းပုံပြင်ရေးလမ်းပေါ်ဆန္ဒပြမှုတွေခက်ဆိတ်ဆိတ်ဖြစ်လာပါတယ်တချို့နေရာတွေမှာဆိုလို့ရှိရင်တော့ဒီ88မျိုးဆက်အဖွဲ့စည်းကခေါင်းဆောင်တွေကိုယ်တိုင်ဥဆောင်ပါဝင်ခဲ့ကြတာပါအခုဒီလမ်းပေါ်ဆန္ဒပြမှုတွေဟာပြည်သူဆန္ဒအမှန်ဖြစ်တယ်လို့ယူဆတဲ့အကြောင်းမြို့သားတမူစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံပြစီဘူကော်မတီဝင်ဦးကိုနီကပြောပါတယ
်။စီအဖွဲ့ချုပ်ရဲ့အခန်းကဏ္ဍကကျွန်တော်တို့ဒီအသိရေးမလားသို့မဟုတ်လက်ရှိ2008ကိုပြင်မလားဆိုတာကိုလူမှုဆန္ဒခံယူမယ်ဆိုပြီးတော့အောက်တိုဘာလနဲ့နိုဝင်ဘာလထဲမှာကျွန်တော်တို့လုပ်ခဲ့တယ်။ဒါအဖွဲ့ချုပ်ရဲ့လှုပ်ရှားမှုပါပဲ။အဲ့ဒီလိုလုပ်တဲ့အခါမှာကျွန်တော်တို့အဖွဲ့ချုပ်ကနေပြီးတော့ပြည်နယ်တိုင်း14ခုလုံးကိုကျွန်တော်တို့ဒီပြင်ဆင်ရေးဗဟိုကော်မတီဝင်ခုနှစ်ဦးကနေကွင်းဆင်းပြီးတော့မှဟောပြောပွဲတွေလုပ်တယ်ပြည်သူဆန္ဒတွေကိုယူတယ်ပေါ့ဗျာအဲ့တော့အဲ့ဒီမှာကျွန်တော်တို့ကတော်တော်များများဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်တွေဒီမိုကရေစီစံနှုန်းနဲ့မညီတဲ့အချက်တွေကိုပြည်သူလူထုကိုကျွန်တော်တို့ကရှင်းပြနိုင်ခဲ့တယ်အဲ့ဒီမှာပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်သွားတယ်သဘောပေါက်သွားပြီးတဲ့နောက်ပိုင်းမှာအခုဒီလိုလမ်းပေါ်မှာထွက်ပြီးဆန္ဒပြတာတွေဟာဒါပြည်သူဆန္ဒဖြစ်သွားပြီ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2012ဂျာဖြတ်ယူကောက်ပွဲဝင်ခဲ့တဲ့အချိန်မှာကလေးကဒီဖွဲ့စည်းပုံပြစီလုပ်သွားမယ်ဆိုတာကိုမဲဆွယ်စည်းရုံးမှုဂတိကဝတ်အနေနဲ့ပြောဆိုထားခဲ့တာပါ ်ဥက္ကဋ္ဌကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်အခြေအနေကိုအားရမှုမရှိတာတွေ့ရပါတယ
်ဒီ2008ဖွဲ့စည်းပုံချာဥပဒေကိုပြင်ဆင်မှုလေးလာတုံ့တက်ရေးကော်မတီကို109ဦးနဲ့ဖွဲ့လေးလာကျော်9လာကျော်အချိန်ကြာပွားပြီးတော့မှဘာအဖြစ်မှထွက်မလာဘဲနဲ့ပြည်သူ့ဆန္ဒတွေကို data တွေအဖြစ်ပြောင်းပြီးတော့အားထောက်ခံတာဘယ်သူမထောက်ခံတာဘယ်တော့ပဲဘယ်ပုံမှောက်ပြင်ရင်လည်းမပြင်ဘူးဆိုတော့ data တွေကိုပဲစုဆောင်းပြီးတော့လွှတ်တော်ကိုတင်ပြထားတာတွေ့ရတယ်အဲ့ဒီတရားကိုကော်မတီကဒီဖွဲ့စည်းပုံကိုပြင်သင့်ပါတယ်ဘယ်ပုံမှန်တွေကိုပြင်သင့်ပါတယ်ဘယ်နည်းဘယ်ပုံပြင်သင့်ပါတယ်ဆိုတော့ဒီသဘောထားမှတ်ချက်ပေးတာကျွန်တော်တို့ကမတွေ့ရဘူးအဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့အချိန်၅လလောက်ဟာရှုံးသွားတယ်ချုံနှိခံလိုက်ရတယ်လို့ကျွန်တော်တို့ကဒီလိုပဲခံစားရတယ်နောက်တစ်ခါဒုတိယတစ်ဆင့်အနေနဲ့ဟိုပြင်ဆင်ရေးကော်မတီဆို32ဦးနဲ့ထပ်ပြီးတော့ဖွဲ့တယ်ကျွန်တော်တို့အဖွဲ့ချုပ်ကလည်း၂ယောက်တော့ပါတယ်ပေါ့ဗျာဒါပေမဲ့လို့လည်းဒီအဖွဲ့ဟာလည်းလွတ်တော်ကဖွဲ့ပေးထားတဲ့အတွက်သူကလွတ်တော်ကိုတာဝန်ခံပြီးလုပ်နေရတဲ့အဖွဲ့သားဖြစ်တယ်အဲ့တော့သူ့ရဲ့လုတ်ပိုင်ခွင့်ကိုကြီးလိုက်လို့ရှိရင်သူ့ရဲ့လုတ်ပိုင်ခွင့်ကဖွဲ့စည်းပုံချရာဥပဒေကျော်ပြီးတော့သူတို့ကဘာမှလုပ်လို့မရဘူ
းဖွဲ့စည်းပုံပြင်ရေးအတွက် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့ကဒီသမရကောက်ခွေးဦးစီးချုပ်လွှတ်တော်နာရီက3လို့နဲ့4ပွင့်ဆိုင်တွေ့ဆုံလို့ရဲဆိုပြီးတော့ကန့်လန့်ထားပေမဲ့သမရရုံဘက်ကတော့အချိန်မကျသေးဘူးဆိုပြီးတော့ညင်းထားတာပါကောက်ခွေးဦးစီးချုပ်ရဲ့တက်မတော်နေမိကုံးမှလည်းလက်ရှိဖွဲ့စည်းပုံကိုအကာအကွယ်ပေးရမယ်လို့ပြောသလိုပဲပြင်ဆင်မယ်ဆိုရင်တော့မှဒီဖွဲ့စည်းပုံကပြဋ္ဌာန်းချက်အတိုင်းဖြစ်မယ်ဆိုပြီးတော့အဖြေပေးထားတာမို့လို့တိုက်ခံလှူရှားသူတွေတောင်းဆိုနေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စရဟာဒီလက်တွေ့မှာတော့လွတ်တော်တွင်ဆောင်းနိုင်ဖို့အကန့်အသတ်တွေအခက်ခဲတွေရှိနေတော့မယ်လို့ပြောရမှာပါခင်ဗျာ
ကိုသားညုံဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုကတော့စစ်တပ်ကသိမ်းယူထားတဲ့ဘိုးဘားပိုင်မြေယာတွေပြန်ရရေးတောင်းဆိုနေကြတဲ့တပိတ်စခန်းအကျန်းဖက်ဖြိုခွင်းခံရတဲ့အကြောင်းကိုပြောပြပေးမှာပါရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မိချောင်းခံရက်ွက်ကတပ်ပိုင်အဖြစ်သိမ်းပိုက်ထားတဲ့မြေယာရီပြန်ရရေးမြို့တော်ခမ်းမရှိမှစူဝေးဆန္ဒပြနေကြသူ200ကျော်တို့ရဲ့တပိတ်စခန်းကိုလက်ပတ်နေဝတ်ထားတဲ့စီပင်နဲ့လုံထင်းတပ်ဖွဲ့တွေကမတ်လ31ရက်နေ့မနေ့3နာရီလောက်မှာအင်အားသုံးဝင်ရောက်ဖြိုခွင်းခဲ့တာမှာအနည်းဆုံး4ဦးလောက်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။မိချောင်းခံကမြေယာရီကို1092ခုနှစ်လောက်ကတည်းကတပ်ပိုင်မြေအဖြစ်သိမ်းပိုက်ခံထားရတာဖြစ်ပါတယ်။အပြည့်အစုံကိုတော့ထိုင်းချီဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မိချောင်းခံရက်ကွက်ကတပ်ပိုင်မြေဖြစ်သိမ်းဆီးခံထားရတဲ့သူတို့မြေတွေပြန်ရရေးအတွက်အင်အား200ကျော်ရှိတဲ့ပြည်သူတွေဟာဒုတိယအကြိမ်ဖြစ်တပိတ်စခန်းဖွင့်ပြီးဆန္ဒပြနေကြတာပါရဲစီပင်အရက်ဝင်အင်အားတွေနဲ့အာဏာပိုင်တွေကမတ်လ30ရက်နေ့ကတကြိမ်မတ်လ31ရက်နေ့မနေ့ပိုင်းမှာတကြိမ်အမိုးကာတွေလှုပ်ထားတဲ့ရန်ကုန်မြို့လေကောင်ကတပိတ်စခန်းကိုဖြိုဖျက်ခဲ့ကြပါတယ်မိချောင်းခံတပိတ်စခန်းကိုဦးဆောင်နေတဲ့ဦးစိန်တန်းက
3:20မှာလုံလုံရဲတွေနဲ့စီပင်ရဲ့ကျွမ်းအစင်ခွဲပြီးရဲ့လူရဲခေါင်းကြော်ပါတယ်ခင်ဗျာဒီလိုပဲဘင်းနဲ့ပြဝိုင်းရံပြီးတော့ကားလိုက်ပစ်ထုတ်ပြီးတော့အတင်းဦးမြင့်ပြီးတော့အမတွေတဲတွေဆွဲဖြက်အလူမင်းကလေးတွေအမကားမြင့်လို့လည်းမရအောင်မတို့တိုက်ပါသွားတာဗောနကားလမ်းပေါ်မှာတင်လူတွေအမောဆိုးပြီးတော့ဖြစ်တဲ့လူအဖြစ်နှလုံးဟိုပြန်ပြီးတော့နှလုံးပြန်နိုးရတဲ့လူကနိုးရတာဗောဗျာတင်ရရတော့လေးဦးလောက်ရှိပါတယ်ခင်ဗျာအဲဦးကျော်သူတို့ကတော့ဓာတ်ရီကူညီမှုတင်ရလာပါတယ်ဒါမှမဟုတ်လူရဆေးုံမတည့်ရဲဘူးအဲဘလို့ဆေးုံမတည့်ရဲနေလဲဆိုတော့တို့ကကျွန်တော်ပထမချင်းဒီစခန်းတော့၄လေးခွန်၁၆ဆိုတဲ့အမှုတွေနဲ့ဆေးုံတက်သွားတဲ့ဒီကိုလိုက်ပြီးတော့နာမည်စင်းတွေလက်စာတွေမှတ်ပြီးတော့ဆရာဆွဲတဲ့အတွက်ဒါဥချော်သူတို့အဖွဲ့ကလည်းကားပေါ်မှာပဲတို့အရေးပေါ်ကုဒပေးပြီးတော့ကျွန်တော်တို့ဒီရဆေးဝါးတွေနဲ့တက်တော်အောင်ပါတော့တန်းစူးရတာပေါ့ဗျ
The Face Scan ဟာရန်ကုန်တိုင်းစီပင်တရားနယ်နိမိတ်ထဲမှာရှိနေတဲ့အတွက်အမိုးကာတွေနဲ့တိစောက်နေတာတွေကိုဖယ်ရှားပေးဖို့အတွက်အာဏာပိုင်တွေကသတိပေးခဲ့ပြီးတဲ့နောက်ပိုင်းမှာ The Face Scan ကိုဖြိုဖျက်ခဲ့ပါတယ်။မိချောင်းကံပြည်သူတွေကတော့ The Face Scan နေရာကနေဖယ်ရှားခြင်းမလုပ်တဲ့အတွက်မတ်လ31ရက်နေ့မှာတော့ဒုတိယအကြိမ်ထပ်မံဖယ်ရှားခဲ့တာပါ။ဖယ်ရှားမှုတွေအတွင်းမှာအကြမ်းဖက်မှုတွေရှိခဲ့တယ်ဆိုပြီးဦးစိန်တန်းကဆိုပါတယ်
။အဆိုးအဆုံးကတော့ဘလူကကြောက်တိုင်းကြီးရဲ့အဲဘာညာနဲ့ညာဘက်ကိုဖိုက်တကားကိုတော့ဖွင့်ပြီးတော့ဝင်ပြီးတော့နောက်ကရင်ပြီးတော့ဝေလူတာအဆိုးအဝါဆုံးပါပဲဗျာဒီအဲ့ဒီဝင်လူတယ်အဲမိခရီးထုတ်ဆောင်ပစ္စည်းတွေကိုလှုပ်ပြီးတော့ဖတ်သွားလာမှာဒုတ်တွေနဲ့ဝင်ရိုက်တယ်အဲအရာဟုတ်နေကြတဲ့သူကအရာတော့ဆိုးရပါတယ်ဗျာအရာမင်းမြတ်ပြိုက်ဆန်တယ်လို့အာကျွန်တော်တို့ကဒါဗီဒူရီရရင်ပြီးတော့အဲဆွားဆင်းအလိုမရှိဘူးအလိုအော်ကြတာပါဗျာအလိုဆွားဆင်းကလက်ပတ်အနေနဲ့ပါပါတယ်ခင်ဗျာအဲလက်ပတ်အနေကိုလူရအဲ့ဒီဝင်လူတော့လက်တွေဝင်ဆိုတော့လက်ပတ်တွေပြုတ်ချန်နေခဲ့တာဒီအဲဝတ်စုပိတ်ထုတ်တွေပါဒီချန်နေခဲ့တာကျွန်တော်တို့တပိတ်စကားမှလည်းပြတာပါတယ
်စီပင်အာနာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့နှစ်မတ်လလောက်ကတည်းကဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့တဲ့မိချောင်းကံရက်ကွက်သားတချို့ကိုတော့ပုံမှန်18နဲ့အရေးယူခဲ့ပြီးနောက်ထပ်လည်းတရားစွဲဆိုမှုတွေလုပ်ခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတပိတ်စခန်းဖွင့်ပြီးဆန္ဒပြတဲ့အတွက်အာဏာပိုင်နေနဲ့ဆန္ဒပြသူတွေကြားမှာရုံးရင်ဆန့်ခါမှုတွေဖြစ်ပွားခဲ့ပြီးဆန္ဒပြနေတဲ့တက်ကြီးရွယ်အိုတွေထိခိုက်ဒဏ်ရာများရရှိခဲ့ပါတယ် မြန်မာနိုင်ငံမှာလက်ရအမှုခင်းနေတဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာတော့ဇလွန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွတ်ကလက်ရမြင်များတင်းစီခံရခြင်းများအားစုံစမ်းလေ့လာဖော်ထုတ်ပြီးတောင်သူလယ်သမားတွေနစ်နာမှုမရှိစေရေးအတွက်တရားမျှတစွာဖြေရှင်းပေးဖို့အတွက်အဆိုကိုတင်သွင်းခဲ့ကပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့တာကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းနိုင်ခဲ့ပါတယ်ပြည်တော်စုလွှတ်တော်မြေယာစုံစမ်းရေးကော်မရှင်အတွင်းရေးမှူးဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်ကသာအစိုးရဘက်ကဖြည့်ရှင်းပေးနိုင်ခဲ့တယ်လို့ဆိုပါရယ်လွှတ်တော်မှာတော့ဆက်လက်တင်ပြမှုတွေလှုပ်ထားတယ်လို့လည်းပြောပါရယ်စစ်တပ်ကတော့တင်းယူထားတဲ့မြေယာဧက5သိန်းကျော်တဲကဧက3သိန်းခွဲလောက်ကိုပြန်လည်ဆွတ်လွှတ်မှာဖြစ်ကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလကစီးရင်စရာနဲ့ထုတ်ပြန်ထားပါရယ်လက်ရှိမြို့တော်ခမ်းမရှိမှာဆန္ဒပြနေကြတာကတော့1992ခုနှစ်ကတည်းကမူလပိုင်ရှင်တွေသဘောတူညီမှုမရပဲတင်းစီထားတဲ့မြေယာရေနဲ့ပတ်သက်လို့ပွင့်လင်းမှုရှိလာပြီဆိုတဲ့ကာလမှာပြည်သူတွေကတောင်းဆိုမှုတွေလှုပ်လာတာဖြစ်ပါတယ်အခုနောက်ပိုင်းတွေမှာတော့ဆန္ဒပြမှုတွေကိုအာဏာပိုင်တွေကရဲအင်အားလူအင်အားတွေတုံးပြီးအကြမ်းဖက်ဖြိုခွင်းတာတွေလှုပ်လာတာကိုလည်းတွေ့ရပါတယ်ပြီးခဲ့တဲ့နှစ်တုန်းကတော့လက်ပရောင်းရေးဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့မကြသေးရင်ကပဲလျှက်စစ်မီမီတာကတုံးမြင့်ကောက်ခံတဲ့ကိစ္စနဲ့ပတ်သက်လို့ဆန္ဒပြခဲ့တဲ့မန္တလေးမြို့ကတက်ကြွလှုပ်ရှားသူတွေကိုလည်းအကြမ်းဖက်ဖမ်းဆီးတာတွေလုပ်ခဲ့တာပါဒါအပြင်ကျူးကျော်ဆိုပြီးဖယ်ရှားခံရတဲ့နေရာတချို့မှာလည်းလူအင်အားတွေတုံးလာတာကိုတွေ့ရပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာသူယုံကြည်ရာကဏ္ဍစာရာတွေကိုနားဆင်ကြားရဖို့ရှိပါတယ်။တနင်္လာနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်ခင်ကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုမတ်ရီးတန်နာကျော်ကကြီးညာပေးမှာပါရှင
်အမေရိကန်နဲ့တောင်ကိုရီးယားပူးရဲစစ်ရေးလေ့ကျင့်မှုပြုလုပ်တာကိုတုံ့ပြန်နေဆိုတာထင်ရှားတဲ့လုပ်ရည်အဖြစ်နဲ့မြောက်ကိုရီးယားဟာတောင်ကိုရီးယားရေပြင်နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခဲ့ပါတယ်တောင်ကိုရီးယားကလည်းအချိန်မဆိုင်မဲနဲ့မြောက်ကိုရီးယားရေပြင်နယ်ကိုလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခဲ့တာပါမြောက်ကိုရီးယားကလက်တလောပြုတ်လုခဲ့တဲ့ပယ်ရင်တက်ဒုံးကျည်စစ်တပ်ပစ်ခတ်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကရှုံချလိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားကသူ့အဆိုနျူကလ িয়ার စစ်တပ်မှုပုံစံသစ်ပြုတ်လုသွားမယ်လို့တနင်္ဂနွေနေ့ကပဲချိန်ကြောက်သွားခဲ့ပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသမရဦးသိန်းစိန်နဲ့မတ်လ30ရက်နေ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ရုံးကအကြေညာချက်ထုတ်ပြန်ပါတယ်မြန်မာအစိုးရအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝန်ထမ်းတွေကိုလုံခြုံရေးတာဝန်နဲ့အညီဆောင်ရွက်ပေးဖို့နဲ့အဲ့ဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလည်းတည်ဆဲသဘောတူညီချက်တွေနဲ့အညီကာကွယ်ဆောင်ရှောက်ပေးဖို့အတွင်းရေးမှူးချုပ်ကတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲရေးတွေကိုထိခိုက်စေမဲ့လုံရက်ကိုလှုပ်ဆောင်သူတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတာမျိုးမဖြစ်စေသင့်ကြောင်းအရက်သားတွေအားလုံးကိုအကာအကွယ်ပေးပြီးတော့တရားဥပဒေကိုလေးနာလိုက်နာဖို့အတွက်လည်းအဲ့ဒီတယ်လီဖုန်းနဲ့ပြောဆိုမှုတွင်မှတောင်းဆိုခဲ့ပါတယ်။စစ်တွေပြည်ပခအတွက်အာဏာပိုင်တွေဘက်ကလက်ရှိအခြေအနေထိဆောင်ရွက်ချက်တွေပေါ်မှာကြိုးစားကြောင်းနဲ့အတွင်းမှုချုပ်ဘန်ကီမွန်ကထည့်သွင်းပြောဆိုသွားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားဝန်ကြီးချုပ်ဒမီထရီမက်ဒ်ဗက်ဒက်ဖာခရီးမီးယားဒေသကိုရောက်ရှိနေပြီးတော့ဒီလအစောပိုင်းမှာတော့ခရီးမီးယားကိုယူကရိန်းစီကသိမ်းယူလိုက်ပြီးကလေးကရုရှားရဲ့အဆင်အမြင်ဆုံးအရာရှိအဲ့ဒီဒေသကိုသွားရောက်တာဖြစ်ပါတယ်။သူ့ရဲ့အဆိုခရီးမီးယားကျွန်းဆွယ်ဖွံ့ဖြိုးရေးအတွက်ပြုလုပ်မဲ့အစည်းအဝေးတက်ရောက်ဖို့အတွက်ရုရှားအရာရှိကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့လာရောက်တာဖြစ်တယ်လို့မစ္စတာမက်ဒ်ဗက်ဒက်ဖ်ကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂိလ်ပါရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိအစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.